Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တာရဲ့2019ခုနှစ်ဩဂုတ်လ16ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 16 19နဲ့ 25 တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မယ့်ဒီနေ့ထဲမှာတော့ Virginia ပြည်နယ် Charlottesville မှာဖြစ်ခဲ့တဲ့လူမျိုးရေးတည်ခိုးတွင်နှစ်ပတ်စလုံးကိုသမ္မတဒေါ်နယ်ထရန့်ကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့အမေရိကန်ပြည်အောင်စုဘက်ကအသင့်ရှိနေစေဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မိုက်တန်စင်နဲ့သူကြီးညာပေးတော့မှာပါ
။အခုညနေခင်းသတင်းဆောင်ပါတွေမှာအရင်ဆုံးသိကြရမှာကတော့
The government does not recognize the right of non-Muslims to practice their religion in public.
ဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဘယ်လိုဝေဖန်ထားသလဲဆိုတာနားဆင်ကြရမှာဖြစ်တယ်လို့2016ခုနှစ်အမေရိကန်နိုင်ငံခြားရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတွေကဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံပါဝင်နေစေအခြေအနေနဲ့တူကရင်ပြည်နယ်အတွင်းပတ်ဝန်းကျင်ညံ့ညမ်းစေတဲ့ကြောင်မီးသွေးတုံတအားပေးဆက်ယုံတိဆောင်နေတဲ့အပေါ်ကရင်ဝန်ကြီးချုပ်ရဲ့ပြောစကားကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလှော်တွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်သူဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗေးမြို့မှာထိခိုက်ဒိဆုံးမှုတွေကြုံရတဲ့အထိဖြစ်ခဲ့တဲ့စစ်ရင်နေကလူမျိုးရေးတည်ခိုးတွေနှစ်ပတ်စလုံးကိုသမ္မတဒေါ်နယ်ထရန့်ကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်နာဇီလူလားသူတွေလူပြူချီးစိုးရေးဝါဒီတွေပေါ်ပြစ်တင်ပြောဆိုထားပြီးတံပြန်ဆန္ဒပြသူတွေနဲ့ပတ်သက်လို့တစုံတရာမပြောခဲ့တဲ့တင်းလာနေတဲ့ကရုပ်မြင့်သံကြားမှာပြောကြားခဲ့တဲ့ကြီးညာချက်ပြီးနောက်တစ်ရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတကထပ်မံပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်ရဲ့အခြေခံအဆောက်အအုံလုပ်ငန်းတွေပြန်လည်ထူထောင်ရင်းမနေ့ကနယူးယောက်ရုံးခန်းမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပေမဲ့စင်နေကဖြစ်ခဲ့တဲ့ပြစ်ခတ်နဲ့ပတ်သက်လို့ကစ်တင်နာဇီတွေကေသုံးလုံးနဲ့လူပြူချီးစိုးရေးဝါဒီတွေကိုတိုက်ရိုက်ပြစ်တင်ပြောဆိုဖို့နှစ်ရက်တောင်ချိန်ယူခဲ့တဲ့အပေါ်မေခေါ်ထုတ်ခဲ့ကြတဲ့သတင်းတောက်တွေနဲ့အပြန်အလှန်အဟိကျတဲ့အထိဖြစ်ခဲ့တာပါဝေဖန်သူတွေကတော့သမ္မတရဲ့ပထမဆုံးထုတ်ပြန်ပြောဆိုချက်ဟာအားပျော်လွန်းတယ်လို့လူပြည်ကြီးစိုးရေးဝါဒီတွေကိုဓာတ်ရိုက်ရင်ညွှန်းပြောရမယ့်အစားနှစ်ဖက်စလုံးကိုအပြစ်တင်နေတယ်ဆိုပြီးပြောဆိုခဲ့ကြတာပါဒါမှမဟုတ်မနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့သူ့ရဲ့ပထမဆုံးပြောဆိုချက်ဟာတစုံတရာပြဿနာမရှိကြောင်းနဲ့သတင်းချက်လက်တွေမမှန်ကန်ကန်ဖြစ်အောင်အချိန်ယူခဲ့တာသာဖြစ်ကြောင်းကာကွယ်ပြောဆိုသွားပါတယ်သတင်းတောက်တွေနဲ့အခြေချပြောဆိုရမှာသမ္မတထရန့်ကလက်ရဆုံးလူပြည်ကြီးစိုးရေးဝါဒီတွေကိုတံပြန်ဆန္ဒပြခဲ့ကြတဲ့လက်ဝဲဆုံးဝါဒီတွေဟာဆန္ဒပြခွင့်တောင်းခံထားခြင်းမရှိသလိုနံပါတ်ထုတ်တွေသုံးပြီးတက်ခိုက်တာတွေတော့ရှိရကြောင်းဆွဆွဲပြောဆိုကြတာပါ။ဒါကြောင့်လဲပရီပကတ်တွေနှစ်ဖက်စလုံးမှာတာဝန်ရှိတယ်ဆိုတာတန်တရားဖြစ်စရာမရှိကြောင်းလဲသမ္မတထရန့်ကထပ်မံပြောဆိုသွားပါတယ်။သမ္မတရဲ့ပြောဆိုချက်ကြောင့်သူ့ရဲ့ Republican Party ဝင်တွေပါဝင်လွှတ်တော်မှတ်ရဲ့ဖြစ်တင်ဝေဖန်မှုတွေလည်းဖတ်ပေါ်လာခဲ့တာပါ။Republican Party တက်လွှတ်တော်မှတ် John McCain ကတော့လူမျိုးရေးခေါ်ကြသူတွေနဲ့အမုန်းတရားတွေကိုရင်ဆိုင်အန်တုရတဲ့အမေရိကန်နိုင်ငံသားတွေကိုဒန်းတူထားပြောလို့မဖြစ်နိုင်ကြောင်း Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။အလားတူသဘောထားမျိုးတွေကိုတော့အလွှတ်တော်မှတ် Irina Rose Latinan ပါဝင်တခြား Republican Party ဝင်တွေနဲ့ထင်ရှားတဲ့ Democrat ကိုယ်စားလှယ်တွေကလည်းအသီးသီးဝေဖန်ပြောဆိုခဲ့ကြပါတယ်။
မက်ကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကုန်ထုတ်လုပ်ငန်းဆိုင်ရာအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြတဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်အရာရှိတွေဟာမြေကန်ပြင်ပမှာလုံခြုံနေတဲ့သူတွေရဲ့ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့စိတ်မလုံးမလဲဖြစ်ပြီးတော့နှုတ်ထွက်သွားကြတာလို့သမ္မတထရမ့်ကပြောဆိုလိုက်ပါတယ်။သူတို့ဟာပြည်တွင်းမှာကုန်ပစ္စည်းတွေထုတ်လုပ်နိုင်အောင်အလေးနက်ထားလှုပ်ဆောင်ကြတာမျိုးမရှိဘူးလို့အင်္ဂါနေ့ကနယူးယောက်မြို့မှာသတင်းတောက်တွေကိုသမ္မတကပြောတော့တာပါ။ပြည်ပမှာရှိနေတဲ့ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်အောင်စုတဲ့ပြန်လည်ရွှေ့ပြောင်းလာဖို့လိုအပ်တယ်ဆိုတာကိုသူတို့အနေနဲ့ဒီလူတွေကိုနားချခဲ့တယ်လို့သမ္မတထရမ့်ကပြောဆိုခဲ့ပါတယ်။ Mark Sewa ကုမ္ပဏီအမှုဆောင်ရာရှိချုပ် CEO Kenneth Frazier, Under Armour အားကစားကုမ္ပဏီအကြီးအကဲ Kevin Plank နဲ့ Intel နည်းပညာကုမ္ပဏီအကြီးအကဲ Brian Krasnick တို့ဟာထရမ့်ရဲ့အမေရိကန်ကုန်ထုတ်လုပ်ငန်းဆိုင်ရာကောင်စီကနေတင်းနာနေတော့ကနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာတော့အမေရိကန်ကုန်ထုတ်လုပ်ငန်းရှင်များမဟာမိတ်အဖွဲ့ AMGK Scott Ball အမေရိကန်အလုံသမားရေးရာအဖွဲ့ဥက္ကဋ္ဌ Richard Trump ကနဲ့ဒုတိယရာရှိချုပ် Thea Lee တို့ကလည်းအလားတူအင်္ဂါနေ့တော့ကနှုတ်ထွက်ခဲ့ကြပါတယ်။ Virginia ပြည်နယ် Charlottesville မြို့ကလူသေဆုံးခဲ့တဲ့အထိဖြစ်ပွားခဲ့တဲ့စနေနေ့ကလူမျိုးရေးအကြမ်းဖက်မှုနဲ့ပတ်သက်လို့သမ္မတရဲ့ကနဦးပြကောက်ချက်ချပြောဆိုမှုတွေဟာတိတ်ပျော့လွန်းလာကြောင်းနောက်ကိုကောက်ကွက်တဲ့အနေနဲ့သူတို့အားလုံးအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်သူပြည်တော်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာစနေနေ့ကလူမျိုးရေးတည်ခိုးရေးဖြစ်ခဲ့ပြီးတဲ့နောက်တူတာလူမှုကွန်ရက်မှာဓာတ်ပုံနဲ့ တပုံနဲ့တူဖော်ပြခဲ့တဲ့သမရဟောင်းဘရက်ဝါမားရဲ့မှတ်ချက်ဟာလူချက်အများဆုံးဖြစ်ဆန်ကျင်တင်သွားပါတယ်တူတမဖော်ပြထားတဲ့ဓာတ်ပုံထဲမှာတော့ကိုင်းကြီးကိုပခုံးပေါ်တင်ထားတဲ့သမရဟောင်းအိုဘားမားကအသားရောင်လူမျိုးမတူကွဲပြားသူကလင်းငယ်တွေကြည့်နေကြတဲ့အင်ပရင်ပေါက်ပေါင်မှာလက်တင်ပြီးနှုတ်ဆက်စကားပြောနေတာကိုတွေ့ကြရပါတယ်တူတမချက်ထဲမှာတော့အသားရောင်နောက်ကျောင်းရာဇဝင်နဲ့ဘာသာရေးယုံကြည်မှုမတူကွဲပြားမှုတွေကြောင့်တယောက်နဲ့တယောက်မုန်းတယောက်လူတွေကိုမွေးလာကြတဲ့ကဖန်တီးလိုက်တာမဟုတ်တဲ့ကြောင့်တောင်အာဖရိကနိုင်ငံကလူယူလူမဲခွဲခြားမှုတက်ပြည့်ရေးခေါင်းဆောင်သမရဟောင်းနယ်ဆန်မန်ဒဲလာရဲ့နာမည်ကျော်စကားကိုကိုကဖော်ပြထားပါတယ်အမေရိကန်ပြည်သူမှာ1862ခုနှစ်ကနေ1865ခုနှစ်ထိဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်မှာဗဟိုဆိုးရွားကိုပုံကန်တက်ခဲ့ရမှာဦးဆောင်ခဲ့သူစစ်ဗိုလ်ချုပ်ကြီးတူရဲ့ရုပ်တုကိုဖျက်ချဖို့မြို့ဝါနာမည်နဲ့ဆုံးဖြတ်ခဲ့တဲ့ရှာလော့စ်ဝင်းမျိုးကလူယူလူမျိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်တစ်နေ့မှာပဲသမရဟောင်းကတွစ်တာမှာဓာတ်ပုံနဲ့တကွမှတ်ချက်ရေးခဲ့တာပါလူမျိုးကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးဆန္ဒပြပွဲတွင်အမျိုးသားတစ်ယောက်ကလူအုပ်ထဲကားနဲ့ဝင်တက်ခဲ့ရမှာအမျိုးသမီးတူလည်းသေဆုံးသွားပါတယ်ဒီနေ့ဗိုလ်ထုနဲ့အစောပိုင်းအထိဆိုရင်တော့သမရဟောင်းအိုဘားမားရဲ့တူတာလူမှုကွန်ရက်ပေါ်ကမှတ်ချက်ကိုကြိုက်တယ်လို့သဘောထားပေးခဲ့တာအချိန်ပေါင်း2,800ရှိခဲ့ပြီးဒါဆိုရင်တော့ဗြိတိန်နိုင်ငံမှာဒီနေ့စံပိုင်းအချမ်းဖက်ဝါရီရဲ့တက်ခိုက်မှုပြီးအမေရိကန်အစိုးရအရီယာနာဂရန်ဒေပေါ်ပြခဲ့တဲ့မှတ်ချက်ကိုလူချက်အများဆုံးအဖြစ်စံချိန်တင်ထားတာကိုကြော်လွန်ခဲ့တဲ့ဒီလည်းဖြစ်ပါတယ်
အာဂျင်တီးနားသမ္မတမာရီဆီယိုမာခရီဟာဆိုရင်အမေရိကန်စစ်တပ်ရဲ့ဝင်ဆွပ်ဖတ်မှုဟာဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီအသွင်ပေါ်ဆောင်ရမှာအထောက်အကူမဖြစ်ဘူးဆိုတဲ့အကြောင်းကိုနောက်ဆုံးပြောဆိုလိုက်တဲ့လက်တင်အမေရိကကခေါင်းဆောင်လည်းဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံကိုရောက်နေတဲ့အမေရိကန်ဒူးသမ္မတမိုက်ပန်စ်နဲ့သမ္မတမက်ခရီတို့ကမြို့တော်ဘွန်းနက်စ်အဲရစ်မှာစကားပြောဆိုပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာဗင်နီဇွဲလားနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့ရည်ရွယ်ချက်ကိုဒူးသမ္မတကထပ်လောင်းပြောကြားခဲ့တာပါ။ဗင်နီဇွဲလားခက်ကြုံနေချိန်မှာအမေရိကန်ကလက်ပိုက်ကြည့်နေမှာမဟုတ်ဘူး။အမေရိကန်အနေနဲ့ကူညီနိုင်ဖို့ရွေးချယ်စရာလမ်းတွေအများကြီးရှိတဲ့အကြောင်းသမ္မတကရှင်းရှင်းလင်းလင်းပြောခဲ့ပြီးတော့ကျွန်တော်တို့လည်းစဉ်းစားထားပါတယ်။ဒါပေမဲ့တောင်ထဲမြောက်အမေရိကတိုက်တွေမှာသာမကတစ်ကမ္ဘာလုံးအတိုင်းအတာအထိဗင်နီဇွဲလားသမ္မတမဒူရိုအစိုးရအပေါ်စီးပွားရေးနဲ့တန်တမန်နီးရဖိအားတွေပိုပေးသွားမယ်ဆိုရင်ဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီကိုငြိမ်းချမ်းတဲ့နည်းနဲ့ပြန်လည်ရယူနိုင်မှာဖြစ်တယ်လို့ကျွန်တော်တို့များစွာယုံကြည်ပါတယ်လို့ဒုတိယသမ္မတဖန့်စ်ကပြောဆိုသွားတာပါ။လက်တင်အမေရိကတစ်ခွေမှာတော့စည်ရင်းနည်းလမ်းနဲ့ဖြည့်ရှင်းမဲ့အရေးကိုဆန့်ကျင်ကြတယ်လို့မက်ခရီကပြောသွားပါတယ်။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးကျဆင်းမှုနဲ့အခြေခံစားတောက်ကုန်တွေတိတိတသားပြက်လက်မှုကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ရွှေပြောင်းဒုက္ခသည်6000လောက်ကိုအာဂျင်တီးနားနိုင်ငံကလက်တလောမှာလက်ခံထားပေးတာဖြစ်ပါတယ်။ဒူသမရာဖန့်စ်ကတော့ချီလီနဲ့ပနားမနိုင်ငံတွေကိုနောက်တစ်ပတ်မှခီးဆက်မှာဖြစ်ပါတယ်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကအတန်မြန်မာဘာသာစစ်စစ်ရဲ့ဗိုလ်ထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားနဲ့တွဲဆုံဆွေးနွေးမှုတွေလုပ်သွားဖို့အမေရိကန်ပြည်အစုဘက်ကအစင်းသင့်ရှိနေစေဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။ Pacific သမုဒ္ဒရာတွေကအမေရိကန်ဘိုင်ဂူဝန်ဂျွန်းကိုမစ်ဆိုင်းတုံးနဲ့ပစ်ခတ်မဲ့အစီအစဉ်ကိုဆန့်ကျင်လိုက်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းကပြောဆိုခဲ့ပြီးနောက်မှာပဲဝန်ကြီးဒေသဆန်ကပြောဆိုလိုက်တာပါ။တန်တမာရင်းနှီးနဲ့ဖြစ်ရှင်းနိုင်တဲ့အခွင့်အလမ်းရှိနေချိန်မှာမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွန်းဆန်မှာနျူကလ িয়ার ကင်းစင်ရေးစစ်ဆင်ညှိနှိုင်းမှုတွေမစတင်ခင်ပဋိပင်းတုံးချီနဲ့နျူကလ িয়ার ဆန့်သက်မှုတွေကိုရပ်တန့်ဖို့လိုအပ်ကြောင်းလည်းအမေရိကန်ထိပ်တန်းတန်တမာကပြောဆိုခဲ့ပါတယ်။ဂူဝန်ဂျွန်းကိုမစ်ဆိုင်းတုံးနဲ့ပစ်ခတ်ဖို့နောက်ဆုံးဆုံးဖြတ်ချက်မချခင်အမေရိကန်ဘက်ကမိုင်မဲတဲ့လုပ်ရက်တစ်ခုခုလုပ်လာမလားဆိုတာကိုမြောက်ကိုရီးယားကောင်ဆောင်ကစောင့်ကြည့်နေတဲ့အကြောင်းနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ကမနေ့ကကြေညာထားတာပါ။ဂူဝန်ဂျွန်းကိုတက်ခဲမဲ့အစိုးရချင်းချောက်ပြောဆိုမှုကိုမြောက်ကိုရီးယားကပြန်လည်ရုပ်သိမ်းသွားပြီးတဲ့နောက်အင်္ဂါနေ့မှာပဲအမေရိကန်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့အစင်းသင့်အနေထားမှာရှိနေကြောင်းလည်းအမေရိကန်ကာကွယ်ဝန်ကြီးဂျေမက်တစ်ကပြောဆိုထားပါတယ်။
ဟိမွေတာတောင်တန်းဒေသမှာပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေအတွင်းတရုတ်တပ်ဖွဲ့တွေနဲ့မနေ့တုန်းကထိတိုက်ရင်ဆိုင်မှုတွေကြုံခဲ့ရပြီးတော့အပြန်အလှန်ဂဲတွေနဲ့ပစ်ပေါက်ခဲ့ကြကြောင်းအိန္ဒိယလုံခြုံရေးအာဏာပိုင်တွေကပြောပါရယ်။အိန္ဒိယပိုင်ကက်ရှမီးဒေသတွေကလဒတ်နယ်မြေအတွင်းမှာတရုတ်တပ်ဖွဲ့ဝင်တွေဝင်ရောက်လာတာကိုတားဆီးဖို့ကြိုးပမ်းရကနေပြည်ပခါစဖြစ်ခဲ့တာလို့လည်းဆိုပါရယ်။နောက်ပိုင်းမှာတော့နှစ်ဖက်တပ်တွေသက်ဆိုင်ရာစခန်းတွေကိုပြန်ဆုတ်သွားခဲ့ကြတဲ့အတွက်ထိတ်တန့်ရင်ဆိုင်မှုတွေလည်းအဆုံးသတ်ခဲ့ရပါတယ်။ပြည်ပခါနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့တစုံတရာတုံ့ပြန်မှတ်ချက်ပေးတာမျိုးမရှိသေးပါဘူး။အိန္ဒိယရဲ့အဓိကမဟာမိတ်အိန္ဒိချင်းနိုင်ငံတစ်ခုဖြစ်တဲ့ဘူတန်နိုင်ငံနဲ့တရုတ်နိုင်ငံတို့ကြားပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေအတွင်းအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေတင်းမာမှုတွေပေါ်ပေါက်နေတာကတော့နှစ်လလောက်ကြာမြင့်နေပါပြီ။ အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ဒေသနဲ့ပြည်မကိုဆက်သွယ်ရမှာမဟာဗျူဟာအရအရေးပါတဲ့ဒေါကလမ်ကုန်းမြင့်ဒေသကိုတော့ကျယ်လည်ပင်လို့လည်းလူသိများပြီးမကြသေးခင်တုန်းကဒီဒေသမှာတရုတ်နိုင်ငံကလမ်းဖောက်လုပ်မဲ့အစီအစဉ်ကိုဟန်တားဖို့အိန္ဒိယကတပ်ဖွဲ့တွေဆီလွတ်ခဲ့ရကနေတင်းမာမှုတွေပေါ်ပေါက်ခဲ့တာပါတောင်တန်းဒေသကနေဖယ်ရှားပေးဖို့တရုတ်နိုင်ငံကတောင်းဆိုနေပေမဲ့အိန္ဒိယနိုင်ငံကတော့စီးရေးစီးပွားရေးမဟာမိတ်ဆက်ဆံရေးတွေတိစောက်ထားတဲ့ဘူတန်နိုင်ငံနဲ့သဘောတူညီချက်တွေအရအိန္ဒိယတပ်ဖွဲ့တွေကိုဆက်လက်ချထားတာဖြစ်ကြောင်းပြောဆိုထားပါတယ်။အခုတစ်ချိန်ထိတိုက်ရင်ဆိုင်မှုတွေကတော့1962ခုနှစ်တုန်းကခေတ္တခဏစစ်တကြိမ်ဖြစ်ခဲ့ပူတဲ့အိန္ဒိယနဲ့တရုတ်နိုင်ငံကြားအကြီးမားဆုံးတဲ့ဖြစ်ပါတယ်။
ကမ္ဘာ့ဘာသာရေးလွတ်လပ်ခွင့်ကိုဖိနှိပ်မှုတွေရှိနေစေနိုင်ငံတွေနဲ့မြန်မာနိုင်ငံဟာအထူးစိုးရိမ်ရတဲ့နိုင်ငံတနေငံဖြစ်အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတစ်ခုဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်တာတွေ၊ကိုးကွယ်ရာဘာသာရေးစောက်ဦးတွေကိုဖျက်ဆီးတာတွေ၊ဘာသာရေးမုန်းတိမှုတွေလှုပ်ဆောင်မှုတွေရှိတဲ့အတွက်အထူးစိုးရိမ်စရာနိုင်ငံတနေငံဖြစ်2016ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကသတ်မှတ်ခဲ့တာပါ။ကမ္ဘာ့တဝန်နိုင်ငံပေါင်း199နိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်နိုင်ငံကြီးဌာနရဲ့2016နှစ်ပတ်လည်အစီရင်ခံစာကိုမနေ့ကထုတ်ပြန်ချိန်မှာတော့ဝန်ကြီးရက်စတီလာဆန်ကကမ္ဘာ့တဝန်ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေစေဖြစ်ကြောင်းပြောကြားသွားပါတယ်
အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနှင့်အထိမ်းအမှတ်ဖြစ်သမရကလွှတ်တော်မှာဒီကနေ့မင်းကွန်းပြောကြားရမှာမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးကိုဖြေရှင်းရေးအတွက်လည်းထည့်သွင်းပြောဆိုသွားပါတယ်ဖွံ့ဖြိုးမှုတွေလူခွင့်ရေးကိုလေးစားလိုက်နာမှုတွေနဲ့လူမှုအတိုင်းအဝိုင်းအားလုံးကိုအကာအကွယ်ပေးတဲ့အစီအစဉ်တွေနဲ့ရခိုင်ပြည်နယ်မှာကြုံရတဲ့ပြဿနာတွေကိုဖြေရှင်းပေးဖို့လိုအပ်ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်ကွန်းထဲမှာထည့်သွင်းပြောဆိုခဲ့တာပါအင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကပြိခါတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခတွေ1806ရောက်ကိုခိုလုံခွင့်ပေးထားပြီးတော့မြန်မာနိုင်ငံအတွင်းစာတင်ကြောင်းဆောက်တာတွေပါဝင်အကူအညီတွေပေးအပ်နေကြောင်းကိုလည်းပြောဆိုခဲ့ပါတယ်ကမ္ဘာပေါ်မှာမှုဆက်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလွတ်လပ်မှုကိုးကွယ်နိုင်ခွင့်နဲ့ကိုးကွယ်ယုံကြည်မှုမတူကွဲပြားသူတွေအပေါ်အကာအကွယ်ပြုရေးဒီဇိုင်းမမတ်ဆောင်ရွက်သွားဖို့ကိုလည်းပြောဆိုခဲ့ပါတယ
်ဗုဒ္ဓဦးနဲ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်တဲ့သတင်းလွှာတွေကိုနားဆင်ကြရမှာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကဘာသာရေးလွတ်လပ်ခွင့်အပေါ်နှိမ့်မျိုးစုံနဲ့ဖိနှိပ်နေတဲ့နိုင်ငံ9နိုင်ငံကိုဝေဖန်လိုက်တယ်လို့ဘာသာရေးနဲ့လူနည်းစုဝင်တွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကျူးလွန်နေတဲ့ IS အစွန်းရောက်စစ်သွေးကြွတွေကိုလည်းအပြင်းထန်ဆုံးဝေဖန်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထွက်ပေါ်လာတဲ့အချိန်မှာပဲအင်္ဂါနေ့မှာ Mr. Tillerson ကအဲ့ဒီလိုပြောလိုက်တာပါ။ VOA သတင်းတောက် Maria Ma ဒါယလိုရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးမှာပါရှင
်။ IS အစွန်းရောက်စစ်သွေးကြွတွေရဲ့ရုံမှရက်ဆက်မှုတွေဟာဘာသာရေးလွတ်လပ်ခွင့်အတွက်အကြီးမားဆုံးခြေချမှုတစ်ရပ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါရတယ
်။ ISIS is clearly responsible for genocide against Yazidis, Christians and Shia Muslims.
ISIS တွေထိန်းချုပ်ထားတဲ့ဒေသဒါမှမဟုတ်ထိန်းချုပ်ခဲ့တဲ့ဒေသတွေမှာယဇဒီတွေ၊ခရစ်ယာန်တွေ၊ရှီးယားမွတ်စလင်တွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးတော့သူတို့မှတာဝန်ရှိပါတယ်။ဒါပြင်ဆွန်နီမွတ်စလင်တွေခတ်တွေနဲ့တခြားလူနည်းစုဝင်တွေကိုတတ်ဖြတ်တာလိုမျိုးလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူနည်းစုဝင်တွေကိုတုတ်တင်ရှင်းလင်းခဲ့တာတွေအတွက်လဲ ISIS တွေမှာတာဝန်ရှိပါတယ
်။ဘာသာရေးအရာဖိနှိပ်မှုချုပ်ချယ်မှုတွေဟာနေရာအနှံ့ပြားမှာဆက်ရှိနေပြီးတော့ကမ္ဘာလူဦးရေ80ရာခိုင်နှုန်းဟာတင်းတင်းကြပ်ကြပ်ထိန်းချုပ်မှုတွေဒါမှမဟုတ်လွတ်လပ်စွာကိုယ်ကယုံကြည်ခွင့်နဲ့ပတ်သက်ပြီးသတိထားစောင့်ကြည့်လေရှိတဲ့ဝန်ကြီးမှနေထိုင်နေရတယ်လို့ဝန်ကြီးတယ်လာဆင်ကပြောပါရယ
်။ In Iran, Baha'is, Christians and other minorities are persecuted for their faith.
Iran မှာဆိုရင်တော့ Baha'i တွေ Christian တွေနဲ့တခြားလူနည်းစုဝင်တွေဟာသူတို့ရဲ့ယုံကြည်ကိုးကွယ်မှုတွေကြောင့်ဖိနှိပ်ခံရပြီးတော့တချို့ဘာသာရေးဥပဒေတွေအရတည်တံပေးနေတာမျိုးလည်းဆက်ပြီးတော့ရှိနေသေးပါ။
American ရဲ့အဓိကမဟာမိတ်ဖြစ်တဲ့ Saudi Arabia အနေနဲ့လည်းသူတို့ရဲ့နိုင်ငံသားအလုံးကိုဘာသာရေးလွတ်လပ်ခွင့်ပေးပေးစေလို့ကြောင်းနိုင်ငံသားရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာအကြံပြုထားပါတယ်။
The government does not recognize the right of non-Muslims to practice their religion in public.
Muslim မဟုတ်တဲ့တခြားဘာသာဝင်တွေရဲ့လွတ်လပ်စွာဝတ်ပြုကိုးကွယ်ခွင့်ကိုအတိမတ်မပြုသလိုဘာသာမဲ့တွေ Islam ဘာသာပေါ်မှာဆော်ကားပြောဆိုသူတွေအဖြစ်နဲ့သူတို့တတ်မှတ်လိုက်သူတွေအပေါ်မှာရာဇဝတ်မှုနဲ့ထောင်ဒဏ်ချမှတ်တာတွေ၊ကျိန်တန်နဲ့ငွေဒဏ်တက်တာတွေကိုအစိုးရကလုပ်နေပါတယ်။
တူရကီ၊ဘာရိန်း၊ဆူဒန်၊ပါကစ္စတန်နဲ့တရုတ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့လည်းတယ်လာဆင်ကဝေဖန်ပါတယ်
။ Dozens of Falun Gong members have died in detention.
ဒါစင်နဲ့ချီတဲ့ဖလုံကောင်းအဖွဲ့ဝင်တွေထင်းထင်းခံထားရစမှာတေဆုံးကုန်ပါလေဝ ဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေရဲ့ဝတ်ပြုကိုးကွယ်မှုတွေကိုကန့်သတ်တဲ့မူဝါဒတွေကလည်းတိုးပြီးတော့ချမှတ်လာပါတယ်။နိုင်ငံပေါင်း100လောက်နဲ့ပတ်သက်လို့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဘာသာရေးလွတ်လပ်ခွင့်အနေနဲ့စိန်ခေါ်မှုတွေဆက်ရှိနေဆဲဖြစ်ပေမဲ့ဗီယက်နမ်နဲ့ UAE RSOW များပြည်ထောင်စုလိုနိုင်ငံတွေမှာတော့ဘာသာရေးလွတ်လပ်ခွင့်တဖြည်းဖြည်းချင်းတိုးတက်လာတယ်လို့အစီရင်ခံစာကထောက်ပြထားပါတယ်ခင်ဗျာ။
ကိုအောင်အောင်ပြောပြသွားခဲ့တာပါရှင်အခုလိုဘာသာရေးလွတ်လပ်ခွင့်ပေါ်ဖိနှိပ်မှုရှိနေတဲ့နိုင်ငံတွေစီးရင်တဲ့မှာမြန်မာနိုင်ငံပါဝင်နေစေဖြစ်ပါတယ် CPC Country of Particular Concern လို့ခေါ်တဲ့အထူးစိုးရိမ်ဖွယ်ရာနိုင်ငံအဖြစ်သတ်မှတ်ခံထားရစေဖြစ်တဲ့အကြောင်းမနေ့အင်္ဂါနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံဂျာယေးဌာနရဲ့2016ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့လက်နက်ရောင်းဝယ်မှုအမေရိကန်ကပိတ်ပင်ထားတာကိုဆက်လက်ပြီးထားရှိမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံဂျာယေးဌာနကပြောပါတယ်ဒီအကြောင်းကိုတော့အမတ်အင်ဂျင်နိုင်ကပြောပြမှာပါရှင
်ကမ္ဘာတဝန်းနိုင်ငံပေါင်း196နိုင်ငံတို့ကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့2016နှစ်ပတ်လည်အစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ရမှာဝင်းဂျီရက်စ်တယ်လာဆန်ကဘာသာရေးလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်နေရဆဲဖြစ်ကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် Religious persecution and intolerance remains far too prevalent.Almost 80% of the global population live with restrictions on or hostilities to limit their freedom of religion.
ဘာသာရေးနှစ်ကုန်မှုနဲ့စီးကံနိုင်မှုနဲ့ပါခြင်းဟာဒီကနေ့စိတ်ကိုထင်ရှားနေစေဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့ 80% ရာခိုင်နှုန်းနီးပါးဟာဘာသာရေးကန့်သတ်မှုတွေဘာသာရေးအခြေခံတဲ့ရန်လိုမုန်းထမှုတွေအောက်မှာနေထိုင်ကြရတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုကိုကာကွယ်စောင့်ရှောက်နိုင်ခြင်းမရှိရင်တည်ငြိမ်မှုနဲ့ပါမယ်လူအခွင့်အရေးရှုဖောက်မှုတွေရှိနေမယ်အစွန်ရောက်တွေကအခွင့်အရေးယူပြီးခြေကုပ်ယူရမှာဖြစ်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အနေနဲ့လေ့လာဆုံးမထားနိုင်ပါဘူးကမ္ဘာတဖန်ဘာသာရေးလွတ်လပ်မှုတွတ်တက်စေဖို့ဒီအခြေအနေကိုဆမ်ဒါထရမ်အစိုးရကဖြည့်ဆင်းပေးဖို့စံတိတ်တန်ခိုင်မာပါတယ
်ဘာသာရေးလွတ်လပ်ခွင့်အစိုးဆုံး9နိုင်ငံတွေကတော့အီရန်ဆော်ဒီအာရေဗျတူရကီဘာရိန်တရုတ်ပါကစ္စတန်နဲ့ဆူဒန်တို့ဖြစ်ကြပြီးဒီနိုင်ငံတွေမှာဘာသာရေးကိုးကွယ်မှုကြောင့်အကျဉ်းကျတာကွပ်မျက်တာနှောက်ယှက်ဟန်တားတာတွေပြုလုပ်နေတဲ့အကြောင်းဝင်ကြီးတယ်လာဆန်ကထောက်ပြခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ CPC လို့ခေါ်တဲ့အထူးစိုးရိမ်နေရာဆဲနိုင်ငံစည်းရင်းထဲမှာရှိနေပါတယ်2016ခုနှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုသူတို့ကိုးကွယ်တဲ့ဘာသာရေးအစအုံတွေဖြိုချဖျက်ဆီးခံရမှုဘာသာရေးမုန်းတီးအောင်လှုံ့ဆော်မှုတွေရှိနေကြောင်းဖော်ပြထားပါတယ်လက်ရှိ NLD အစိုးရလက်ထက်မှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေရဲ့လုံခြုံရေးကိုဥပဒေအရအကာအကွယ်ပေးဖို့အားနည်းနေစေဖြစ်ကြောင်းမြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌကိုဆိုင်ကလည်းပြောပါရယ
်ဘာသာရေးအစိုးရရဲ့အဖွဲ့များလည်း NLD အစိုးရအောင်တိုးတိုးဆန်းတဲ့အပိုင်းတွေကတော်တော်လေးများလာတယ်အခုဒီလောက်ထိအခြေအနေကဖြစ်လာတော့ဆိုတော့တခြားအရင်နှစ်တွေကဆိုရင်နေမှာဖြစ်လာရတာနေပြီးတော့မှအခုဒီနှစ်2019ခုနှစ်တည်းမှာနော်ရန်ကုန်မြို့ရဲ့အထူးဝင်လာတဲ့အနေအထားကိုရှိရဲကျွန်တော်တာဂီတာမှာဖြစ်တဲ့ဒီတောင်ညော့မှာဖြစ်သွားတယ်ပေါ့နော်။နောက်ဒီတင်ငန်းကျွတ်ဘက်မှာဆိုရင်လည်းအဲ့လိုကြူကြားကြူကြားလေးဖြစ်လာတာရှိတယ်။ဒါပေမဲ့အဲ့လိုဖြစ်လာတဲ့ဖြစ်စဉ်လေးပေါ်မှာအစိုးရဘက်ကကင်တယ်မှုအပိုင်းအရတော့အခုချိန်ထိအားနည်းနေသေးတာကိုတွေ့ရတယ်ပေါ့
။အလားတူလူနည်းစုကိုးကွယ်တဲ့ဘာသာရေးဖျားရှိခိုးကြောင်းအစအုံတွေတိဆောက်ခွင့်မှာလဲကန့်သတ်မှုတွေရှိနေတာနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြန်မာကက်သလစ်ဖုန်းတော်ကြီးတင်တီခရစ်ရှန်လင်းကအခုလိုပြောပါတယ
်။ဥမာကျွန်တော်ဖျားချောင်းဆောက်တဲ့အခါမှာလွတ်လွတ်လပ်လပ်ဆောက်လို့မရတာတကယ်လို့အတင်းတော်နဲ့ပြောတာနော်။ပြီးတော့ကျွန်တော်ဒီစာတင်ကျောင်းနေဖွင့်တဲ့အခါမှာဒီကရမလွတ်လွတ်လပ်လပ်ဒီမိုကရေစီမရခင်ကလေးပိတ်မရှိခဲ့သေးတာ
။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2016ခုနှစ်အစီရင်ခံစာမှာမြန်မာနိုင်ငံမှာဘာသာရေးပွဲတော်တွေနဲ့ပတ်သက်လို့ခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဖော်ပြထားရမှာအစ္စလမ်ဘာသာဝင်တွေရဲ့တမန်တော်နှင့်အခမ်းအနားကိုနှစ်ပေါင်းများစွာကျင်းပနိုင်ခဲ့ပေမယ့်အခုနောက်ပိုင်းအခက်အခဲတွေရင်ဆိုင်ရတဲ့အခြေအနေကိုတော့ကိုဆိုင်ကအခုလိုပြောပြပါဗျ
။ဒီအစ္စလမ်ဘာသာဝင်တွေရဲ့ကျွန်တော်တို့ရဲ့ဒီတမန်တော်နှင့်အခမ်းအနားပေါ့ဒါနှစ်ဆယ်နှစ်တန်ခိုးရှေးဘုရင်နည်းနဲ့ဒီလက်ထက်ကလေးကနေပြီးတော့မှတနိုင်ငံလုံးကျင်းပလာကြတာပေါ့။အဲ့တော့ဒီတမန်တော်နှင့်အခမ်းအနားကိုဆိုရင်နောက်ပိုင်းမှာဒီမျိုးချစ်အမိခံအဖွဲ့တွေကနေပြီးတော့မှလာရောက်တားဆီးတယ်သူတို့ကနေပြီးတော့မှလူအုပ်နဲ့လာပြီးတော့မှစန့်ကျင်ဆန္ဒပြရတယ်လို့ပြီးဆိုရင်အစိုးရဘက်ကနေပြီးတော့မှဒီဟာကိုဒီပွဲကိုပိတ်သိမ်းပေးဖို့ဆိုပြီးတော့မှလှုပ်လာတယ
်။အစီရင်ခံစာထဲမှာ2016ခုနှစ်အတွင်းဘာသာရေးအကြမ်းဖက်မှုတွေတဲ့ထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ဂျွန်လာကပဲခူးတိုင်းဝေါ်မြို့နယ်တရဲသမိန်ကြီးရွာမှာအစ္စလမ်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဇူလိုင်လမှာကချင်ပြည်နယ်ဖားကန့်လုံခင်းဘက်မှာယာယီဗလီဝိပုကျောင်းအဆောက်အုံကို ရာချီတဲ့လူအုပ်ကမိရှုဖျက်ဆီးခဲ့တာတွေကိုဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းအစင်ခန်းစာမှာအကျယ်တဝင့်ဖော်ပြထားတာတွေ့ရပါတယ်။1998ခုနှစ်ထဲကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံဟာ1996ခုနှစ်ကတည်းကစလို့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး CPC လို့ခေါ်တဲ့အထူးစိုးရိမ်နေရာစဲနိုင်ငံစည်းသတ်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တာရဲ့ဗုဒ္ဓဦးနေ့ညနေခင်းအတန်းလှည့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုကရင်ပြည်နယ်အတွင်းမှာကြောက်မီသွေးလောင်စာတုံတားအပိဆက်ယုံတွေတိစောက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကရင်ပြည်နယ်အတွင်းစွန့်အင်လိုအပ်ချက်ကိုဖြည့်ဆည်းဖို့နှီးမျိုးစုံနဲ့စ조사ပေမဲ့တခြားနီးလန်းတွေအဆင်မပြေတာကြောင့်ကြောင်မီသွေးတုံတက်အားပေးဆက်ယုံကိုသုံးဖို့ဆုံးဖြတ်ကြောင်းကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါရတယ်။ကြောင်မီသွေးတုံတက်အားပေးဆက်ယုံကနေစွန့်အင်ရယူဖို့စ조사တာဟာပတ်ဝန်းကျင်ညဉ့်ညမ်းမှုများတဲ့အတွက်အငင်းပွားမှုနဲ့ဝေဖန်ကန့်ကွက်မှုတွေကိုလည်းကြုံနေရတာဖြစ်ပါတယ်။ဒေါ်နန်းခင်ထွေးမြင့်ကို VOA မြန်မာပိုင်းအစီအစဉ်ကဒေါ်ခင်မျိုးသက်ကတွားရောက်တွေ့ဆုံမေးမြန်းတဲ့အခါမှာသူကအခုလိုစပြီးပြောပါတယ်
ကျမကလေငကိုစလာတယ်ကျွန်တော်တို့ဒီမှာငကိုတွေကစွန့်ရင်တိတ်တိတ်တဲ့အတိုင်းပဲလေဒါဆိုတော့မီးမရတဲ့နေရာတည်းမရမီးလေးလိုက်တော့လူတွေကကတော့ဝန်းတာပြီးအော်တို့ကတော့ဒီမှာဆိုတိတ်တိတ်လာတာပဲလေမီးလာတယ်အဲ့တော့ကျမတို့အရင်ကကြိုးစားကျမတို့ပြည်နယ်ဆိုရဖွဲ့တော့မယ်ဆိုတော့ကလျှက်စက်နဲ့ပတ်သက်ကျမတို့ပညာရှင်ကိုကျမရှာတယ်ဒီပြည်ရတွေကိုကျမသိပ်ပြီးတော့ဦးဆောင်လျှက်စက်ကိုဦးစားပြီးတော့ကျမပိတ်ခေါ်လိုက်တဲ့ခါကျတော့လာပြီးတော့ရှောက်တဲ့ဝန်ကြီးရှောက်တဲ့လူတွေရှိပါတယ်အဲ့ဒီထဲမှာကျမရေအားလျက်စက်ကိုဥစားပြီးလိုက်တယ်လေကျွန်မသိထားတာတော့အရင်တော့ရေအားလျက်စက်ကျွန်တော်တန်မြင့်ကြီးရှိတယ်ပေါ့နော်ရေအားလျက်စက်ဈေးလဲတော်တယ်ပေါ့နော်အဲ့တော့ကျွန်မအဲ့ဒီရေအားမှာတကယ်ကျွမ်းကျင်တဲ့ပညာရှင်တယောက်ကျွန်မယူပြီးခန့်လိုက်တာတကယ်လက်တွေ့ကျတော့ရေအားကတိတ်ပြီးတော့အဆင်မပြေဘူးအဆင်မပြေဘူးရေအားအဆင်မပြေဆိုရေအားငကိုတည်းကဟတ်တီးလို့ပါလို့ရှိတဲ့လုပ်ငန်းတွေရလေဘာဆိုတော့ရေအားကိုလှုပ်လိုက်ခြင်းအဖြစ်ကျွန်မတို့ကခွန့်တော့ဒီအတိုင်းတရားဆို9နှစ်7နှစ်လောက်တော့ကြာအောင်ပါပေါ့နော
်
ကြာပြီးရွာကလည်း9ရွာ6ရွာတော့မကဘူးကျမတို့ကဟိုရေမြုပ်သွားမယ်ဆိုတော့ဒီဟာတွေကရှောင်ပြရသလိုဖြစ်တာပေါ့နော်အဲ့တော့ရွာသားတွေအတွက်လည်းအခက်အခဲရှိတာပေါ့လက်တလောဖြစ်လာတဲ့ဟာတွေနောက်မှ तू ကသူမိရလို့အဆင်ပြေတာတဲ့ဥလိုတော့စေ तू ကရွှေ့ပေးရမယ်ပြောင်းဝေးရမယ်ဆိုတော့တိတ်ပြီးတော့အဆင်ပြေတော့လူတို့ကလည်းဒါကျမတို့ကနားလဲအောင်ဒီချိန်အခက်အခဲပြောရမှာခက်ခဲတာပေါ့နော
်အဲ့တော့အကြီးရပြီးတဲ့နောက်လည်းဒီရင်းကိုထက်ကို
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ
်
ပြည်တွင်းကိုဖေကိုပြပါတော့ကုံလုတ်တဲ့ကုမ္ပဏီတွေကဘောကျွန်တော်တို့လည်းအရင်တော့စကားမပြောခဲ့ရတော့ဘောခိုင်ခိုင်မာမာကျွန်တော်တို့မသိရတော့ကျွန်တော်တို့ဒါစိတ်လျှော့လိုက်တာနော်ဆိုလာတဲ့လုတ်ကြည့်ပါတယ်ဆိုလာလုတ်တော့လဲကျွန်တော်တို့ဒီကဘာတဲ့ဘောဒီရာသီဥတုနဲ့ဆိုရဆိုလာကလည်း9လလောက်ပဲရမယ်9နာရီလောက်ပဲရမယ်နေ့ပိုင်းပဲရမယ်ညမရဘူးတခါညကိုရဖို့ပါလဲဘက်ဘာသူတို့ဘက်ထရီလောက်ပါတယ်တနည်းရှိတယ်ဈေးတော့နည်းနည်းကြီးတယ်တခါပြေးကြရင်လည်းတညလုံးနေမှTV လေးပဲကြည့်ရဆိုရင်အတုံးပြတဲ့တယူနစ်လောက်နဲ့ယူနစ်လောက်ဆိုလာမဲ့ကုမ္ပဏီတွေကတရားအောင်မှရင်းနှီးမြှုပ်နှံမှုစိတ်မကူတော့ကျမလည်းဈေးကိုတတ်မှတ်လိုက်တယ်တရား50နဲ့မကျော်နဲ့ဆိုခုနကတော့ကိုကတော့ကိုကအဟုတ်ကြီးချိန်ပြီးတရား50အကုန်လုံးပြန်ပြီးကတော့200လည်းတိတ်ပြီးတော့မအီးမလဲတဲ့ပြေးကုန်ကြတော့အာဒါလည်းမဖြစ်ပြန်ဘူးဘာလို့200ဆိုလဲကျွန်တော်စီရလူကအတူတူလေးကိုဝန်တုံးဝန်ပေါ်ဖြစ်ပါတယ
်ဒ
ါနဲ့နောက်ဆုံးကျတော့ကျမစိတ်ကူကပြောင်းသွားကျွန်တော်ကမှအရင်တော့တောက်ဝီတို့စိတ်မကူခဲ့ပါဘူးနောက်ကျတော့ကျမကျောင်းမီသေးပဲ
ဟုတ်ပါတယ်ဆရာမဘုန်းကြီးချုပ်ကကျောင်းမီသေးကိုအားပေးတယ်ဆိုတော့အကုန်လုံးကပြောနေကြပါတယ်တော့ကျွန်မကျောင်းမှာလည်းကျွန်မအချောင်းရင်တည်ချင်လို့ပါ
ကျောင်းမီသေးကိုအားပေးတာတော့မဟုတ်ဘူးလိုအပ်လို့ပါလိုအပ်တယ်ဆိုတော့ဒီကျွန်မတို့ရဲ့အခြေအနေရပါတော့ဟိုသူများတည်တယ်ကျွန်မတို့နဲ့တော့နိုင်ငံတကာကျွန်မတို့ဟိုနီးနင်းသားဟိုနိုင်ငံတကာမပြောပါဘူးကျွန်တော်တို့နီးနင်းသားမုန်းပြနေဆိုရင်ဒါကျွန်မတို့ဟိုပြောပြရင်သူတို့ကပြင်နေရကျမတို့ကရင်ပြင်နေနောက်မှရတာကျမတို့ကရင်ပြင်နေအရေရတာပေါ့နော
်
ညဉ့်ညံ့ရေးမရှိတဲ့ဘယ်တော့ထဲမပြောတော့ပါဘူးဒါပေမဲ့သူတို့စီမှာမီးရထားတွေလေရင်ဝင်းတွေဟိုဘောတင်မစိတ်ကြီးတွေအခုလဲ10မျိုးနဲ့မှာသူတို့6မျိုးနဲ့မီးရတယ်10မျိုးနဲ့ပဲကျန်တာကျမတို့က9မျိုးနဲ့မှာ3မျိုးနဲ့ ၃မြို့နယ်တော်မှလေဟိုကျန်တဲ့မြို့နယ်လေးက၂နာရီခရမ်းကျင်ဒီလောက်ပဲကွန်ကရစ်တို့ပါလို့ဆိုရင်ဒီလိုလေးတွေရတာเนาะဆိုတော့လေတော်တော်လေးကိုအဆင်မပြေဘူးဆိုတော့နောက်တော့ကျမလည်းငကိုလည်းကျမသိကြတာမိရှိရင်တော့ဖွင့်ပြမှာပေါ့နော်ဒါတမန်အတိပဲအခုတကယ်ကိုလုံးလိုက်တဲ့ခါကျတော့စမှုစုံလာတဲ့လူတွေရင်းနှီးမြှုပ်နှံမှုလာတဲ့လူတွေကအဲ့လိုမျိုးကများများရင်းနှီးနိုင်တဲ့လူတွေပေါ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလာရင်မီးတိတ်ပြီးတော့အားများဘယ်သူမှစိတ်ဝင်စားမှုမရှိဘူးကျမတို့ကလေဟိုကုံစီစစ်စိတ်မှုလမ်းကြီးတွေကုံနန်းဆိုလည်းအဆက်လမ်းမကြီးရှိတယ်ဟိုကတန်လမြေကြီးကလည်းကောင်းတယ်ကျမတို့ကလည်းစမှုစုံလုပ်ဖို့နေရာမြေကလည်းကောင်းတယ်အကုန်လုံးကအဆင်ပြေနေရတာနဲ့ဒီမီးနဲ့ပဲခဏလိုက်ကြတယောက်ကပြန်သွားလိုက်တယောက်ကပြန်သွားလိုက်ဆိုတော့ကျမတို့နော်ကျမကစဉ်းစားတယ်စိုက်ပြေးမွေးမြူရေလုပ်တဲ့အခါတူကတစ်ခုတည်းနဲ့တစ်ချိန်တည်းနဲ့နော်ကြီးကြီးမားမားအခုကျမတို့အများပြည့်ကမှတစ်ဖက်နိုင်ငံမှာရောက်နေတာကျွန်တော်တို့ကအများစုပဲလေအလုတ်ပေးနိုင်တဲ့အလုတ်ကဘာလဲဆိုမီးရှိလို့ရှိရင်ကျွန်တော်တို့စက်ယုံကြီးတွေထောင်လိုက်မယ်ဒီစက်ယုံကြီးတွေထောင်နေတဲ့အဖြစ်ခိုးဘက်မှာသူတို့ကစက်ယုံမှာပဲလောက်ရတာပဲလေဒီဘက်စက်ယုံမှာလည်းပြန်လောက်ရတယ်ဒီဒေသမှာလည်းပြန်ရောက်ရတယ်သူတို့အတွက်ပို့ပြီးတော့အဆင်ပြေတာပေါ့နော်နောက်ပြီးတော့လေအဲ့ဒီပြည်နယ်မှာအဲ့ဒီနိုင်ငံမှာရှိတဲ့ကုမ္ပဏီတွေပဲဒီနိုင်ငံမှာလာပြီးလည်းပြန်လောက်မှာဆိုတော့သူတို့အတွက်ကဘာမှအခက်အခဲမရှိဘူးအဲ့တော့သူတို့ထောင်နေချီပြီးကျွန်မကထောင်နေတာမဟုတ်တောင်းနေသိင်းနီးပါလောက်ကျွန်မဒီဟာ
အလုတ
်ပေးနိုင်ဒီတစ်နှစ်နဲ့ကျွန်မပေးနိုင်ပြီဆိုတော့ကျွန်မစိတ်ကူးလိုက်တယ်မိကတော့တို့ကတို့ရရင်တော့ဆိုတော့ကျွန်မပြည်တော်စုစောက်လို့မဖြစ်ဘူးလေပြည်တော်စုကကျွန်မတို့တနာကြီးလေးတိုးပွေးပြတော့မလုတ်ပေးနိုင်သေးဘူးဒီချိန်မှာဆိုတော့အဲ့တော့ကျွန်တော်တောင်းနေတယ်ကိုကျွန်မကိုဖန်ဒီနိုင်ခွင့်လို့နော်ကိုပိုင်အုပ်ချုပ်ခွင့်လို့ကိုပိုင်ပြတာကိုကျွန်မကိုဖန်ဒီဖို့ဟာကိုကကိုပဲစပြီးစူးစမ်းရမယ်ဆိုတော့ကျွန်မတိတယ်လူတို့ကတော့လက်မခံဘူးကျွန်တော်ဒေတာတက်လူရဲ့မလို့ဆိုတော့ကျွန်မဒါပေမဲ့လေလို့ဘုံရမုံပါစေဆေးရခိုင်းခါပါစေယောဂပြပွဲတက်ရမှာပဲเนาะ
ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုဒေါက်ခင်မျိုးသက်တည်တံတွေ့ဆုံမေးမြန်းထားတာပါဒီအကြောင်းကိုလာမယ့်သတင်းပတ်ကွန်သတင်းပတ်စင်ကန္တာမှာနားဆင်နိုင်ကြအောင်ကြိုတင်အသိပေးပါရစေကျမတို့အခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုညနေပိုင်းအစီအစဉ်အဆုံးတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
အမေရိကန်ပြည်သူဗာဂျီးနီးယားပြည်နယ်ရှာလတ်စ်ဘေးမြို့မှာထိခိုက်ဒေဆုံးမှုတွေကြုံရတဲ့အထိဖြစ်ခဲ့တဲ့စနေနေ့ကလူမျိုးရေးဒီကရုံးအတွက်နှစ်ပတ်စလုံးကိုသမ္မတတော်နဲ့ထွန်းကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်။နာဇီလူလားသူတွေလူပြည်ကြီးစိုးရေးဝါဒီတွေပေါ်ပြစ်တင်ပြောဆိုထားပြီးတံပြန်ဆန္ဒပြသူတွေနဲ့ပတ်သက်လို့တစုံတရာမပြောတဲ့တင်းလာနေတုန်းကရုံးမြင့်တန်းကြားမှာပြောကြားတဲ့ကြေညာချက်ပြီးနောက်တစ်ရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတကထပ်မံပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတရဲ့ပြောဆိုချက်ကြောင့်သူ့ရဲ့ Republican Party ဝင်တွေအပါအဝင်လွှတ်တော်အမတ်တွေရဲ့ပြစ်တင်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။စင်းနေကလူမျိုးတီကုံးနဲ့ဖြစ်ခဲ့ပြီးတဲ့နောက် Twitter လူမှုကွန်ရက်ပေါ်မှာတပ်ပုံတပုံနဲ့အတူဖော်ပြခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားရဲ့မျက်ချက်ဟာလူချက်အများဆုံးဖြစ်စံချိန်တင်သွားပါတယ် Twitter မှာဖော်ပြထားတဲ့တပ်ပုံနဲ့မှာတော့ကိုင်ကြီးကိုပုခုံးပေါ်တင်ထားတဲ့သမ္မတဟောင်းအိုဘားမားကအသားရောင်လူမျိုးမတူကွဲပြားသူကလေးငယ်တွေကြည်နေကြတဲ့အိမ်ပြင်ပေါက်ပေါင်းမှာလက်တင်ပြီးနှုတ်ဆက်စကားပြောနေတာတွေ့ရပါတယ် Twitter မျက်ချက်ထဲမှာတော့အသားရောင်နောက်ကျောင်းရာစုနဲ့ဘာသာရေးယုံကြည်မှုမတူကွဲပြားမှုကြောင့်တယောက်နဲ့တယောက်မုန်းတယောက်လူတွေကိုမွေးလာတွေကဖန်တီးပေးလိုက်တာမဟုတ်တဲ့အကြောင်းတောင်အာဖရိကနိုင်ငံသမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့နာမည်ကျော်စကားကိုကိုကားဖော်ပြထားပါတယ်။အမေရိကန်သမ္မတထရန့်ရဲ့ကုန်ထုတ်လုပ်ငန်းဆိုင်ရာအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြတဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်အရာရှိကြီးတွေဟာအမေရိကန်ပြည်ပမှာလောက်ကနေတဲ့သူတို့ရဲ့ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့စိတ်မလုံမလဲဖြစ်ပြီးနှုတ်ထွက်သွားတာဖြစ်တဲ့ကြောင်းသမ္မတထရန့်ကပြောဆိုလိုက်ပါတယ်။ထိုင်တဲ့လုပ်ငန်းရှင်၆ဦးဒီသတင်းပတ်နဲ့နှုတ်ထွက်သွားပြီးနောက်မှာပဲမနေ့တုန်းကနယူးယောက်သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။
ဗုဒ္ဓဦးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုတွေ့ကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းနိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.